မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးလူရာနဲ့ချီတွေ့ရှိလာတဲ့ချိန်ကူးစက်မှုတွေကာကွယ်နိုင်ရေးအသွါလာကန့်သတ်မှုအမိန့်စီးမြင်နေကြနေစဉ်လူနေမှုဘဝစားဝတ်နေရေးအခက်တွေ့လာကြတဲ့တိုင်းရင်းဒေသကလူထုရဲ့အခက်အခဲနဲ့လူမှုအဖွဲ့တွေလိုက်လံကူညီပေးနေကြတဲ့အကြောင်းကျွန်မစုမွန်ကစူးစီးတင်ပြပေးချင်ပါတယ်ရှင်။ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းမြန်မာနိုင်ငံတဝန်းမှာ3000ကျော်အထိစစ်ဆေးတွေ့ရှိလာတဲ့အတွက်ရန်ကုန်ရခိုင်စတဲ့တိုင်းနယ်ပြည်နယ်အသီးသီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မြန်ရောဂါထိန်းချုပ်နိုင်ရေးအစီအမံတွေနဲ့အတူနေအိမ်တွေမှာပဲနေကြဖို့စီမံတင်ကြပ်မှုတွေရှိလာပါတယ်။ဒီလိုမျိုးဒေသတွေမှာကုန်စည်စီးဆင်းမှုတွေရပ်တန့်စီးပွားရေးလုပ်ငန်းတွေခေတ္တရပ်နားလိုက်ရတာတွေရှိလို့ပြည်သူလူထုရဲ့နေစည်စားဝတ်နေရေးအခက်အခဲဖြစ်လာတဲ့အခြေအနေတွေကိုတော့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေကပြောပြပါတယ်
။ကျွန်တော်တို့ရခိုင်မှာကဒီစစ်ကနေမြို့နယ်ကကိုလုံးကဒီလော့ဒ်ဒေါင်းစီရာထိရောက်တော့ဆိုတော့တော်တော်အခက်အခဲတော့ကြုံတွေ့ရတာပေါ့နော်။အဓိကကတော့ကျွန်တော်တို့ဒီလမ်းပင်းဆက်တွေရဲ့ဒီပုံစံစီးဆင်းမှုပြတ်တောက်သွားတာတော့တော်တော်ဆိုးပါတယ်ခင်ဗျာ။ကျွန်တော်ညာရေးညာတာပေါ့နော်။တကူကအေးရဲ့အကြောင်းရေးဆိုရင်တော့ကျွန်တော်တို့ကတော့ရလာတာအခက်အခဲကြီးတယ်။မြေပုံမျိုးနယ်ကနေလည်းနဲ့ကြာပြီးတော့ကုဒီတတိမြားသေးတဲ့ကလေးမလေးတယောက်ရှိတယ်စစ်တွေမှာကျွန်တော်တို့မှာအဲသူဆိုရင်တော်တော်ဟာခဲခဲဖြစ်နေအမှန်တကယ်ဆိုသူ့ကိုကျွန်တော်ရန်ကုန်လို့ကျွန်တော်တို့ဒီခင်မင်တဲ့စေဝကရိယာစုံတဲ့ဆေးရုံကိုပို့ရမှာလေပြီးတော့တချို့နေရာတွေကဆိုရင်ကျွန်တော်တို့ဒီဟိုညာဘက်ပွေဖို့ဘောအသေးအတန်ဟိုဆေးရုံတရားမကိစ္စတွေကြတော့လေကျွန်တော်တို့လူမှုအဖွဲ့ဖောင်ဒေးရှင်းတို့ဘာလို့အဲ့လိုမျိုးတွေကတော့အကူအညီဆောင်ရွက်ပေးနေတာတော့ရှိပါတယ်ခင်ဗျ
ကချင်ပြည်နယ်အတွင်းမှာလည်းအဓိက COVID-19 ကာလနေ့စဉ်ပုံမှန်စားဝတ်နေရေးနဲ့ရေရှည်မိသားစုဘဝရည်တည်ဖို့ခက်ခဲလာတဲ့မိသားစုတွေကိုကချင်လူမှုအဖွဲ့အစည်းတွေကလိုက်လံကူညီထောက်ပံ့ပေးနေကြပါတယ်လို့ Transgender Foundation ရဲ့ Director ဒေါ်နံဘူးကပြောပြပါတယ်
။ဒီကအရင်ခက်ခဲတယ်လေခု COVID ဒီမှာအလုပ်ပြရမရှိဘူးဝင်မရှိ။အရင်ခက်ခဲတော့ကျမတို့ကဒီသူရှင်အဖွဲ့အစည်းကဟိုဒီတောင်းပြီးတော့မှကျမတို့အခုပေးကြတယ်အကုန်လုံး။ဒါပေမဲ့ကျမတို့ပြီးတာကတော့ဘယ်လုံလောက်ပါမလဲနော်။အခုမြจีนာမျိုးဝိုင်းမော်မျိုးဝိုင်းကျင်ဒီရွာတွေမှာပေါ့နော်သူတို့ကူညီနေတာပါလို့စီတို့ကလပဲတို့ဆန်လေးအိတ်စီအဲ့လိုမျိုးပေါ့နော်စီရဲပြီးမတန်ဆွမ်းမိသားစုအိမ်တို့စီရဲတာအမျိုးသမီးတွေဥဆောင်တဲ့အိမ်အဲ့လိုကိုဗစ်ကြောင့်မလို့ခီးတွေအတိုင်းလက်ထွက်လို့မရအိမ်ပြန်လက်ထွက်လို့မရဆက်လို့ရပြီမဲ့အလုပ်ကြီးရလည်းမရှိပါမှာကိုဗစ်ကာလမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ကြံသက်ခံမှုတွေ
ကိုဗစ် -19 ကပ်ရောဂါကာလလူတွေအိမ်ထဲမှာပဲနေကြဖို့ဆိုထားတဲ့အချိန်မှာတော့အဓိကအခြေခံလူဒန်းစားနဲ့လက်လုံလက်စားမိသားစုတွေမှာစားဝတ်တွေရဲ့အခက်အခဲတော်လေးတွေ့နေကြတာမို့သက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကထိရောက်တဲ့အကူအညီတွေအရေးပေါ်ကူညီပေးပါလို့ဥအောင်ထေကလည်းမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကတော့အဓိကပြောချင်တာကဒီအခြေခံလက်လုံလက်စားတွေကိုအစိုးရကဟိုတတိယရောက်ကူညီတဲ့နေရာမှာစီစနယ်ကန်ကန်ကြာကြာလို့ဖြစ်ဖို့လိုရတယ်။ဟိုတနေ့ချာမတနေ့စားတဲ့လဲလို့လဲစားသူကြတော့အပြင်မထွက်ရဘူးဆိုလို့လည်းအဆင်မပြေဘူးလေ။လိုအပ်တဲ့အရာကိုပန်ပိုးပေးနိုင်မှုအားကြတော့နေတာကိုကျွန်တော်တို့တွေ့တယ်ခင်ဗျ။ပြေကန်လဲလို့လဲစားဟိုကောင်းရွတ်ပြတ်တုတ်စေးတွေနေရင်တမားတွေကြတော့တော်တော့ဟိုဒုက္ခရောက်သွားတာပေါ့နော်အဲ့ဒါတွေကြတော့ကျော်သူဟာအနေနဲ့အဓိကထားပြီးတော့ကုညင်သိနေဆိုတာကိုမြို့တော့အကျံပြည့်ရှင်ပါတယ်ခင်ဗျာ
ဒီလိုအခြေခံလက်လုံလက်စားတွေအတွက်ဥအောင်ထေးအကျံပြုတ်သလိုပါပဲကချင်လူမှုကိုအကူအညီပေးနေတဲ့ဒေါ်နံဘူးကလည်းကိုဗစ်ကာလလူမှုဝင်ငွေရနိုင်မဲ့အတံမွေးဝမ်းကြောင်းလုပ်ငန်းတွေနဲ့အဆင်ပြေအောင်အစိုးရဘက်ကဆောင်ရွက်ပေးပါလို့တိုက်တွန်းပါတယ်
အစိုးရကနေပြီးတော့မှဒီလိုဆင်းရဲပြီးခက်ခဲတဲ့ကြီးရွာကဒီအိမ်ထောင်ဦးစီးတွေပေါ့နော်ပြီးတော့မတန်ဆန်းအယူချက်ကိုကိုဗစ်အခြေမှာမလုပ်နိုင်လဲဆိုရဲပုံကြီးဆိုတော့ပုံမှန်ဝင်ရတဲ့လုပ်ငန်းတွေကိုလုပ်ဆောင်စင်ပြေးဖို့ရန်ကြက်ဆိုအပ်တယ်လို့အစိုးရတွေကိုပြောချင်ပါတယ်
။လာနေချီကြာမြင့်လာပြီဖြစ်တဲ့ COVID-19 ကမ္ဘာကံရောဂါဖြစ်ပွားနေချိန်မှာတော့ဒီအခြေအနေကိုကြားခံနိုင်ရေးအစိုးရတာဝန်ရှိတဲ့သူတွေဘက်ကတော့စီမံချက်တွေနဲ့စီစဉ်နေပေမဲ့လူမှုဘဝပြေလည်အောင်ရေရှည်အစီအမံတွေနဲ့စနစ်တကျဖြည့်ဆည်းပေးဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင်။ကျွန်မစုမမ